စ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတော်ဖမ်းဆီးထိန်းသိမ်းခံရသူပေါင်း900ကျော်သွားပြီဆိုတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွေ့ဖက်အတွင်းရေးမှူးကိုဘိုကြီးကပြောပါတယ်မြန်မာနိုင်ငံတွင်အဖမ်းအစီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုဘိုကြီးကို VOA မြန်မာပိုင်းတင်ထောက်မဆူမုံကဆက်သွယ်မေးမြန်းထားပါတယ်
အဲ့လိုစင်ရင်းတွေနဲ့မင်းနဲ့ကြာတာကတော့650လောက်ရှိနေတယ်။အဲ့လိုပဲဒီစင်ရင်းပြရတဲ့သူတွေရှိတယ်။အခုမှမင်းထောင်ထဲမှာသူတို့ရှိနေတယ်။အဲ့ဒီမှာသူ83ယောက်ကန်တာရှိတယ်။သူတို့ရဲ့နံပါတ်ကြီးအတိအကျတော့ကျွန်တော်တို့မရသေးဘူး။အဲ့ဒီနံပါတ်ကြီးကထပ်ပေါ်တဲ့ကတော့900ကျော်လောက်ရှိတော့ပါပြီ
။အဲ့တော့အဓိကကဒီဖန်စီထိန်းသိမ်းခံရတဲ့သူအများစုကဘယ်သူတွေအများဆုံးလဲပေါ့နော်။နောက်ဒီပြည်နယ်နဲ့တိုင်းအနှံ့မှာဆိုဒီနေရာတွေမှာအများဆုံးဖမ်းဆီးနေရတာတွေ့ရပါလိမ့်ရှင်
။ဟိုကျွန်တော်အစိုးရအဖွဲ့လို့ဖြစ်တော့ဘာလို့ပါတော့ကြာလို့ရှိနေတယ်ပေါ့နော်။ကျွန်တော်ကတော့ဒီသဘိတ်မော်ရီနဲ့တင်းတင်းဖန်စီကတာလာရှိတယ်။ဟိုမနေ့ကသူရှိနေတယ်။ဟို63ရောက်ရှိတယ်။နောက်တစ်ခြားပြည်နယ်နဲ့တိုင်းပြည်ပါလေအဲ့လိုမျိုးဖမ်းတာရှိတယ်။မြစ်ကြီးလမ်းပေါ်မှာလည်းရှိတယ်။တခြားပကောတဲ့ဘက်မှာလည်းရှိတယ်ရှိပါတယ
်။ဒီခုထိန်းသိမ်းခံရတဲ့လူတွေတချို့ပြန်လွတ်လာရရှိတယ်။ဒါပေမဲ့တချို့ကတော့လေဟိုတရားရုံးထုတ်ပြီးစစ်ဆေးနေရရှိတယ်။အဲ့ဒီနောက်ဆုံးအခြေအနေကဘယ်လိုများရှိပါလဲရှင်
။အစိုးရအဖွဲ့ရဲ့သူတွေတချို့လည်းရုံးထုတ်ပြီးလည်းရှိတယ်။ထောင်ထဲမှာထားရရှိတယ်။တချို့လူကြီးကတော့ကျွန်တော်တို့ကဒီနေရာကိုဘုမကျွန်တော်တို့ကိုကျွန်တော်မြေလေးကိုပေါ်လို့သူရှိပေးနေရမှာသာမန်မသိသေးဘူးတော့ကိုမျိုးကြီးတို့ဆော့ဖို့ပေါ်တော့တစ်ဆင့်ချင်းဖြစ်နေဒီလိုတွေကတော့ပေးနေရမှာထားရတယ်ဆိုတော့မသိသေးဘူးဖြစ်နေတာဆိုရင်ရှိပါတယ်။နောက်ဒီတရားရေးတရားစီရင်ရေးစနစ်ကလည်းတကယ်ပေါ်နေနေတာမရှိတာမဟုတ်ပါဘူး။ဒါဆိုကျွန်တော်ဒီလိုတရားရေးစနစ်ချင်းကိုတော့ဥပဒေရဖန်ဆင်းခြင်းထားထားရလို့လည်းကျွန်တော်တို့ကရှုံရှုံပြအောင်ပတ်ပြလို့လည်းဆိုတော့စေတော်စကူလည်းကမတရားသဖြင့်အာဏာသိမ်းတာကဖြစ်နေတဲ့အတွက်ပဒီရတဲ့ဖန်ရတဲ့သူတွေရှိပါတယ်
။အဲ့တော့ဒီဆေးရနာစသိမ်းတဲ့အချိန်ကနေစပြီးတော့ဒီကောင်စီအနေနဲ့ပေါ့နော်ဒီဥပဒေအကြောင်းအရာသူတို့ဆောင်ရွက်နေပါတယ်ဆိုပြီးတော့တောက်လျှောက်ပေါ့နော်ဒီနိုင်ငံကိုရောဒီနိုင်ငံတကာကိုရောသူပြောနေတာရှိရယ်ဆိုတော့ဒီလိုထိန်းသိမ်းခံထားရတဲ့သူတွေအတွက်ဥပဒေအကြောင်းအရာဆောင်ရွက်ပေးဖို့ AAPP အနေနဲ့ဗာများတိုက်တွန်းချင်တာရှိပါလဲရှင
်။ဆိုတော့ကျွန်တော်တို့ကတော့ဥပဒေပဲအာဏာသိမ်းရတဲ့စစ်ဘုစုကိုဥပဒေအရသွားဆောင်ရွက်ပေးပါလို့ပြောဖို့ကတော့မဖြစ်နိုင်ပါဘူး။ဒီလိုလိုချက်ချင်းပြဖို့ဆိုတာပဲကျွန်တော်တို့ပြောလို့ရတယ်။နောက်တစ်ခုကဒီလိုလိုဖန်သားယုံနဲ့တန့်လူလိုဖန်ယုံလူလိုစက်ယုံနဲ့ပြဿနာကိုပြေလည်ပြေလည်နိုင်မှာမဟုတ်ဘူး။ဒါတော့သိကြသိသားဖို့လိုပါတယ်
။ဟုတ်ကဲ့ရှင်။
ကျွန်တော်တို့တော့ချောက်လေးကျွန်တော်တို့60ချက်မှာဟို88မှာ1000ပုံမှာတက်ချက်ရဖန်ရတယ်ဒါပေမဲ့ဒီပြဿနာပြေလည်နေမှာမဟုတ်ပါဘူး။အခုလည်းပြေလည်မှာမဟုတ်ဘ
ူး။အဲ့တော့အခုတို့အတွက်ကိုတရားမျှတမှုရအောင်အကောင်းဆုံးဘယ်လိုများဆောင်ရွက်ပေးသင့်တယ်လို့ရော AAPP အနေနဲ့တိုက်တွန်းချင်တာရှိပါလိမ့်ရှင်။
ဆိုတော့ကျွန်တော်တို့အခုချုပ်ဆန်းနေတဲ့လုပ်ဆောင်မှုတွေဆက်လုပ်ဖို့လိုတယ်။အဲဒီကတော့အထူးသဖြင့်လည်းချုပ်တယ်။ဟိုပြည်အပင်းပုံတွေနဲ့လက်တွေ့ကြရတဲ့ပြည်အပင်းပုံတွေဆက်လက်ဆောင်ရွက်ဖို့လိုတယ်။အဲလိုဆောင်ရွက်ချက်ပြုလို့ရှိချင်တော့တို့ရဲ့ပြည်သူ့ကုမ္ပဏီကြောင်းလာမယ်ကြောင်းလာဒီလိုလေလုပ်တဲ့ဆိုတဲ့အသိအကျဉ်းသားတွေပြန်ပြီးတော့ဟိုအကျဉ်းသား2020ရေးတော့ပြန်ပြီးတော့ account ပေါ်နေတဲ့အသိရောက်ပါပါ။ကျွန်တော်တို့စိတ်ဝမ်းမှုရှိပဲနဲ့တော့ကျွန်တော်တို့ဟိုကျွန်တော်တို့ရဲ့တောင်းဆိုချက်ကိုတို့ကစဉ်းစားမှာမဟုတ်ပါဘူး။တို့စဉ်းစားလာတဲ့အထူးကိုကျွန်တော်တို့ကဟုတ်တယ်ဘောမှာဖြစ်ပါတယ
်ခုဒီပြည်နယ်နဲ့တိုင်းပြည်ပြီးမှာပေါ့နော်ဖန်စီထိန်းသိမ်းခံရတာတွေရှိတယ်ဟာဟိုတချို့ဆိုလို့ရှိရင်တော့လူတိများတဲ့လူဆိုတော့ထိန်းသိမ်းခံရတဲ့ဟာကိုချက်ချင်းသိနိုင်တာရှိတယ်ဒီလိုလူမသိသူမသိပြည်သူတွေကြားထဲမှာဖန်စီထိန်းသိမ်းခံရတဲ့အနေအထားမျိုးတွေရှိရဆိုရင် AAPP ကိုဘယ်လိုများဆက်သွယ်သင့်တယ်လဲနောက်ပြီးတော့တို့ဒီလိုထိန်းသိမ်းခံရတဲ့အနေအထားပုံကိုကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်မိသားစုကိုယ့်မိတ်ဆွေတွေထဲမှာဒါမျိုးကြုံရတဲ့ဆိုရင်ဘယ်လိုများအကြောင်းကြားသင့်ပါလဲရှင်
ကျွန်တော်တို့ရဲ့ဒီ Facebook လည်းရှိပါတယ် website လည်းရှိပါတယ်နောက်ကျွန်တော်တို့ရဲ့ email လည်းရှိပါတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့အဲ့ဒီမှာအချက်လေးတွေထည့်ပေးပါပေါ့နောက်ကျွန်တော်တို့ပြန်ပြီးတော့ဆက်သွယ်ရမယ်ဆိုရင်ဖုန်းနံပါတ်လေးဆက်သွယ်လို့ရမယ်ဖုန်းနံပါတ်လည်းရှိတယ်စင်ကြယ်လည်းရှိတယ်ပေါ့ Messenger လည်းရှိတယ်ဆိုတော့ထည့်ထားပေးပါကျွန်တော်ညာဆက်သွယ်ပေးပါအ
ေးဒီဒီမှာလည်းနောက်ဆုံး update တွေကိုပြောနေတာဆိုတော့ဒီနေ့ကတော့696လို့ပြောလို့ရတာပေါ့နော်ဟုတ
်ညာပဲဆိုလို့ရှိရင်နောက်ရှိတဲ့ပို့ပြီးတော့မှရှိပါတယ်ကျွန်တော်တို့ဒီအဲ့နာမည်အပြည့်စုံမရလို့ကျွန်တော်တို့မထည့်ရသေးတဲ့အားကြီးရှိပါတယ်။အဲ့ဒါကြီးတဲ့မှာ900တော့တော့ပါ
။ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဦးဘိုးကြီးဟုတ်ကဲ့
ဟုတ်ကဲ့ပါ
စီအာနာသိမ့်မှုဆန့်ကျင်သူတွေအဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မဆူမုံကတင်ပြသွားတာပါရှင်။